ထိုင်းဝင်ကြီးချုပ်ပရယုတ်ချန်အိုချာဟာဒီလကုမာဆွေရတဲ့အဖွဲ့နဲ့ဒီဝင်ကြီးချုပ်အဖြစ်ကျန်းသက်စာချင်းဆုံးမှာဖြစ်ပေမဲ့သူ2014ခုနှစ်မှာအာနာသိန်းတုံးကဂရီးပြုခဲ့တယ်လို့ထိုင်းနိုင်ငံအတွင်းစီးလုံးညီညွတ်မှုကိုတော့တွေ့ရအောင်မှာမဟုတ်ဘူးလို့လေ့လာသူတွေကပြောပါတယ်ပရယုတ်ချန်အိုချာအနာသိန်းစင်ကသူ့အနေနဲ့ထိုင်းလူမှုအဖွဲ့အစည်းမှာတည်ရှိနေတဲ့အကွဲပြဲကိုကုစားမယ်လို့ဆိုခဲ့ပေမဲ့ထိုင်းစစ်တပ်၅နှစ်ကြာအာဏာအုပ်ချုပ်ပြီးထိုင်းအဖွဲ့အစည်းထဲမှာအကွဲပြဲကရှိနေစေဖြစ်တဲ့အပြင်ပရယုတ်အိုချာရဲ့အဆိုအရဘယ်အချိန်မှပြုတ်ကွဲမလဲဆိုတာကိုတဆနေကြပါတယ်။ Eurasia Group အဖွဲ့ကနိုင်ငံရေးအတိုင်ပင်ခံမန်ဖို့ဒ်ကတော့ထိုင်းအစိုးရတဲ့၄နှစ်ကြာတဲ့အတိုင်းတည်မြဲမယ်ဆိုရင်သူ့အနေနဲ့တန်တော်ဖြစ်မိမယ်လို့လည်းဆိုပါတယ်။မလအတွင်းကကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲမှာပြက်ပြက်တတအနိုင်ရတဲ့ပါတီမရှိတာကြောင့်ညွန်ပေါင်းအစိုးရတဲ့မှာပါတီစကားခုပါဝင်နေခဲ့ပြီးသူတို့ပါတီအချင်းချင်းလမ်းနိုင်ငံရေးကိရီတွေပေးပြီးပြိုင်ဆိုင်နေကြပါတယ်။စင်ကာပူခြေဆိုင်အရှေ့တောင်အာရှဒေသလေးလိုက် Institute ကသူတေတီပွန်ချာဒါစီရီဗွန်နူဘူဒ်ကတော့လောလောဆယ်မှာပဲပရစ်ချန်အိုချာကိုအွန်လိုင်းမှာအတိုက်ခံပြောကြားရေးသားနာတွေပြန့်နှံ့နေပြီဖြစ်ကြောင်းထိုင်းစစ်တပ်ဟာသဘောထားမတူတဲ့သူတွေအကြားညှိနှိုင်းပေးပြီးအမျိုးသားပြန်လည်စစ်ဆေးရေးကိုလုပ်မဲ့အစားစစ်တပ်အာဏာတည်မြဲဖို့အတွက်ဥပဒေကိုတရားကျမ်းရည်ပြင်ဆင်ရေးဆွဲနေတယ်လို့ပြောပါတယ်။ချူလာလာကောင်တက်ကတူကကတိကတီတီနာပွန်ချီဒရာကတော့စစ်တပ်အာဏာသိမ်းမှုတွေအခြေခံဥပဒေနဲ့ရွေးကောက်ပွဲတန်တရားလဲနေတာတွေရပ်ဆိုင်မှုမရှိသေးဘူးလို့လည်းပြောပါတယ်ခင်ဗျ။